ဒဂိုင်းမြောက်ပိုင်းဒေသကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေတိမ်းနေချီပြီးစတင်ထွက်ပြေးသွားတာဟာလာမယ့်ဩဂုတ်လ25ရက်စနေနေ့ဆိုရင်တနည်းပြေတော့မှာဖြစ်ပြီးဒဂိုင်းပြည်နယ်တွင်းမှာတော့လူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတော့မယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားရရှိထားတဲ့သဘောတူညီချက်တိုင်းဒဂိုင်းပြည်နယ်တွင်းလူသားချင်းစာနာမှုအထောက်အကူပေးရေးလှုပ်ဆောင်ဖို့မှာလည်းအခုချိန်ထိဆွေးနွေးနေရတော့မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူဌာနကိုယ်စားလှယ်ကပြောပါတယ်။ဒေါက်တာမျိုးသက်ကအပြည့်အစုံပြောပြပါမယ်ခင်ဗျာ။
မနေ့ကဩဂုတ်လမှာအာဆာရိုင်ဂျာအတန်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကျော်ကိုဝင်ရောက်စီးနှင်ခဲ့တဲ့အတွက်လုံခြုံရေးတပ်တွေကနေမြေရှင်းလင်းလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံတဲ့ရိုင်ဂျာတွေနေရပြောင်းရင်းနဲ့ပတ်သက်ပြီးပူးတွဲဆောင်ရွက်ဖို့အတွက်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝန်ကြီးဌာနနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ဇွန်လ6ရက်နေ့ကနားလည်မှုစာချုပ်လို MOU ကိုလက်မှတ်ရေးထိုးခဲ့တာပါ။သဘောတူညီချက်ထဲမှာကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ခွင့်ပြုထားတယ်လို့အဲ့ဒီဒေတာတွေကိုတွားရောက်အကဲဖြတ်ဖို့လည်းသဘောတူထားတာဖြစ်ပါတယ်။ဒါပေမဲ့တွားရောက်ခွင့်ကောင်းကောင်းမရသေးတဲ့အတွက်ကုလသမဂ္ဂအဖွဲ့တွေတွားရောက်ကူညီခွင့်ရဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရ Stephen Dujarric ကဗိုလ်တပူးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
This coming Saturday, August 25th, marks 1 year since the most recent outbreak of violence in Rakhine State in Myanmar forced more than
700,000 people. မြန်မာစွန့်နဲ့ကုလသမဂ္ဂတို့အကြားနားလည်မှုစာချုပ်လမ်းလက်မှတ်ရေးထိုးနိုင်ခဲ့ပြီမဲ့တိသားတဲ့တိုးတက်မှုရစေဖို့ဆိုရင်အဲ့ဒီဒေသတွေစီကုလသမဂ္ဂအဖွဲ့အစည်းတွေထိထိရောက်ရောက်သွားပြီးကူညီခွင့်တွေပေးဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကပြောပါတယ်။ဒါအပြင်လွတ်လပ်စွာသွားလာခွင့်တွေလုံခြုံစိတ်ချမှုတွေနဲ့နိုင်ငံသားဖြစ်ခွင့်ပေးဖို့တွေအပါအဝင်ပြဿနာဖြစ်ပွားရတဲ့အကြောင်းရင်းတွေကိုထုတ်ဖော်ပြောဆိုဖို့လိုအပ်တယ်လို့လည်းပြောပါတယ်။
မြန်မာစုကလည်းသဘောတူညီချက်တွေရရှိခဲ့ပေမဲ့နှစ်လကျော်ကြာလာတဲ့အထိထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆွေးနွေးနေရသေးပဲလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ OCHR ရဲ့ဌာနကိုယ်စားလှယ် Nat Otsby က Writers သတင်းဌာနကိုပြောပါတယ
် We are still in a dialogue with how to achieve effective access so that we can come in and
ဒီဒီသားရစီတော့ပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအခုအချိန်ထိဆွေးနွေးနေရတော့မှာဒါမှလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်တော်ထဲမှာပါတဲ့ကျွန်တော်တို့လုပ်ရမယ့်အလုပ်တွေကိုလုပ်နိုင်မှာပါဒီလိုဆွေးနွေးတဲ့နေရာမှာလည်းတင်းတင်းနီးပါပဲဒါပေမဲ့လည်းပြဿနာရှိနေတာကထိထိရောက်ရောက်သွားလို့ခွင့်ရဖို့ဆိုတဲ့အခြေအနေကဘာကိုဆိုလိုတာလဲဆိုတော့ကိုဆွေးနွေးဖို့လိုနေတာပ
ါအကူအညီပေးရေးဖွဲ့တွေတွားရောက်ခွင့်ကိုမြန်မာအစိုးရဘက်ကအခုခါမှာအကန့်အသတ်နဲ့ခွင့်ပြုထားပါတယ်မောင်တော်နဲ့ဘူးသီးတောင်မြို့နယ်တွေထဲမှာရှိတဲ့ကျေးရွာ23ရွာကိုပဲတွားရောက်ခွင့်ပေးထားတာဖြစ်ပြီးအဲ့ဒီကျေးရွာတွေကိုတွားခွင့်ပြုဖို့ဘလို့ပုံစံနဲ့ရွေးချယ်တယ်ဆိုတော့မသိရသေးဘူးလို့လဲမစ္စတာအော့စဘီကပြောပါတယ်။မြန်မာအစိုးရပြောခွင့်ရဥစော်ထေးကတော့ကုလသမဂ္ဂအနေနဲ့အခုသတ်မှတ်ထားတဲ့နေရာတွေကိုတွားရောက်ခွင့်ရှိပြီးနောက်မှသူတို့လုပ်ငန်းတွေချဲ့ဖို့အတွက်လုပ်နိုင်မယ်လို့ပြောပါတယ်။ဒါအပြင်လွန်လောဆယ်မှာသတ်မှတ်ဒေတာတွေမှာ UNDP ကရှေ့ပြေးစီမံကိန်းတွေအကောင့်ထဲပေါ်ဖို့အတွက်ခွင့်ပြုထားပြီးအခုခွင့်ပြုထားတဲ့ဒေတာတွေနဲ့မလုံလောက်သေးဘူးဆိုရင်အစိုးရနဲ့ထပ်မံညှိနှိုင်းနိုင်တယ်လို့ပြောကြားခဲ့တာပါ။ရခိုင်မြောက်ပိုင်းဒေသကိုလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးဖို့အခုလိုအကန့်အသတ်နဲ့ထားတယ်လို့အကူအညီတိတ်လိုနေသူတွေအတွက်အသက်ကအထောက်အကူတွေပေးခွင့်မရတာမှုအထူးစိုးရိမ်တယ်လို့လည်းမစ္စတာဒူဂျာရစ်ကပြောပါတယ
် The United Nations remain deeply worried about the humanitarian situation in Rakhine where some 660,000 people in need across
Rakhine ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအတွက်ကုလသမဂ္ဂကအတော့ကိုစိုးရိမ်နေစေပါရခိုင်ပြည်နယ်တလောအကူအညီလိုအပ်နေသူပေါင်း63,600 လောက်ရှိနေပါတယ်အဲ့ဒီထက်မှာရခိုင်မြောက်ပိုင်းကလူပေါင်း38,600ကျော်လဲပါပါတယ်ရခိုင်မြောက်ပိုင်းဒေသမှာနေပေါင်းများစွာအကူအညီပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေအနေနဲ့လဲသူတို့လုပ်ကင်နေကြလုပ်ငန်းတွေကိုအခုထိပြန်ပြီးလုပ်မပေးနိုင်ကြသေးပါဘူးဒါအပြင်ဒီ2018ခုနှစ်ဇန်နဝါရီလကနေဇွန်လအတွင်းဘင်္ဂလားဒေ့ရှ်ဘက်ထပ်ပြီးရောက်သွားကြတဲ့ဒုက္ခသည်အရေအတွက်က11,000ကျော်ရှိနေပြီးအကြမ်းဖက်မှုတွေဖြစ်ပွားတယ်ဆိုတဲ့သတင်းတွေလဲကုလသမဂ္ဂကရရှိခဲ့ပါတယ
်ဩဂုတ်လ28ရက်နေ့မှာရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့တစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်နေကုလသမဂ္ဂလုံခြုံရေးကောင်စီကရိုဟင်ဂျာအရေးတကပွင့်ဆွေးနွေးပွဲလုပ်ဖို့အတွက်စီစဉ်ထားပြီးကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမင်းကွန်းပြောကြားမှာဖြစ်ပါတယ်